ီးရီးယားဆိုရဟာဓာတုလူနဲ့တွေကိုအသုံးပြုခဲ့တဲ့ဆိုတဲ့ပေါ်တုံ့ပြန်ရေးယူတဲ့စီးရီးတိုက်ခိုက်မှုကိုသမရဘာရှားအာဆတ်အနေနဲ့ရှောင်ရှားခြင်းနဲ့ဆိုရင်ဒီတိုင်းဘက်မကုံငင်သူ့ရဲ့ဓာတုလူနဲ့တွေအကုန်လုံးကိုလွှဲပြောင်းပေးရတဲ့နဲ့လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။မစ္စတာအာဆတ်ဟာအဲ့ဒီလိုလုပ်လိုက်မယ်လို့သူမယုံကြည်တဲ့အကြောင်းနဲ့အခုလိုမျိုးပြည်တွင်းစစ်ဖြစ်နေတဲ့အချိန်မှာအဲ့ဒါလိုလွှဲပြောင်းဖို့ဖြစ်နိုင်ပါမလားလို့အမေရိကန်နိုင်ငံသားဝန်ကြီးကလန်ဒန်မြို့မှာဒီကနေ့ပြောခဲ့ပါတယ်။အခုချိန်ထိဆီးရီးယားကဓာတုလက်နက်တွေကိုသမရအာဆတ်ကိုဗဟုထားပြီးအင်မတန်တင်းကျပ်တဲ့ကွန်ရက်နဲ့ထိန်းချုပ်ထားတယ်ဆိုတာသမရအိုဘားမားအစိုးရကယုံကြည်တယ်လို့မစ္စတာကယ်ရီကပြောပါတယ်။ဩဂုတ်လ27ရက်နေ့ကဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အပြင်ဘက်မှာဆာရင်အစိတ်ဓာတ်ငွေ့သုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတာကိုဒမတ်စကတ်မြို့တော်မှာလုပ်တဲ့ CBS ရုပ်သံဌာနနဲ့တွေ့ဆုံမိမြန်ကန်တွင်မစ္စတာအာဆတ်ကညင်းခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူပေါင်း1400ကျော်သေဆုံးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။